အိုးအိမ်ဝယ်ယူရာစီးပွားရေးလုပ်ငန်းတွေလုပ်ကိန်းတာတွေမလုပ်ဖို့ကန့်သတ်တာတွေအပြင်မြန်မာပြည်ရင်းကယူလာတဲ့ဆိုင်ကလေးကိုသက်ဆိုင်ရာရက်ကြီးစစ်ဆောင်ကော်မတီတွေစီမံစည်ရင်းသွင်းဖို့ရင်မောင်းလိုင်စင်တဲ့နိုင်ငံသားတပ်တွေကန်ကတ်တွေလိုအထောက်အထားတွေကိုတရားမဝင်နည်းနဲ့မလုပ်ကြဖို့မစ္စရမ်ပြည်နယ်အစိုးရကမြန်မာဒုက္ခသည်တွေကိုတတိပေးထားပါတယ်မြန်မာစစ်ဆောင်တွေကိုလက်ခံထားတဲ့မစ္စရီပြည်နယ်အစိုးရနဲ့အိန္ဒိယဗဟိုအစိုးရကြားဒုက္ခသည်အရေးကိစ္စမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း16လအတွင်းတောင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာမစ္စရမ်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီနောက်ပိုင်းမှာမွေးရဆေးဝါးနဲ့လူသတ်မှုကျူးလွန်တဲ့ကိစ္စရပ်တွေလိုရာဇဝတ်မှုတချို့ပေါ်ပေါက်လာတဲ့အတွက်မစ္စရမ်ဒေသခံတွေကြားမှာစိုးရိမ်မှုတွေရှိလာကြောင်းချင်းအရက်ဖက်အဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ်လက်ရှိအခြေအနေမှာမြန်မာနိုင်ငံသားတွေကြားဖြစ်လာတဲ့ပြဿနာတွေကိုမစ္စရမ်အစိုးရကသတိထားပြီးတော့ကင်တွေနေရတယ်လို့သူကပြောပါရယ
်ဒီမစ္စရမ်အနေနဲ့ဆိုရင်လည်းပဲဒါတစ်ဖက်မှာကဒီ main government ပေါ့နော်ရှိနေသေးတယ်ဆိုတော့တကယ်လို့မြမစ္စရမ်ပြည်နယ်မှာဒီဆက်ပြီးဆောင်ကိစ္စနဲ့ပတ်သက်ပြီးပြဿနာတစ်ခုခုဖြစ်သွားလို့ရှိရင်တော့ဒါ central government ကနေပြီးတော့မှမစ္စရမ်အစိုးရပေါ်မှာပေါ့နော်သူတို့အနေနဲ့တခုခုအရေးယူမှုမျိုးလားပိတ်ပင်မှုမျိုးလားတဲ့ဝင်ရောက်ဆက်ဖက်နိုင်တော့မှာပေါ့နော် central government အနေနဲ့ဝင်ရောက်ဆက်ဖက်ပြုရတဲ့သူအနေနဲ့ reason ရှိလာမှာဖြစ်တယ်အဲ့ဒီအတွက်ကြောင့်ဒီလိုမျိုးပြဿနာမဖြစ်ရလေအောင်ပေါ့နော်ကျူတင်ပြီးတော့မှသူကတော့ကာကွယ်ချင်တဲ့အနေနဲ့ဒါလောက်တာလည်းဖြစ်နိုင်တယ်ပေါ့နော
်ပြီးခဲ့တဲ့ဩဂုတ်လ23ရက်မှာမစ္စရမ်ပြည်နယ်ကျန်ဖိုင်းခရိုင်မှာမြန်မာနိုင်ငံသားတချို့စီကနေကျပ်ငွေ3,400တန်ဖိုးရှိတဲ့မွေးရဆေးဝါးတွေဖမ်းဆီးမိတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နောက်တနေ့ဩဂုတ်လ24ရက်မှာလည်းကျပ်ငွေ3,900ကျော်ရှိတဲ့ဘိမ်းမြူတွေကိုကျန်ဖိုင်းခရိုင်ထဲမှာပဲဖမ်းဆီးမိခဲ့ပြီးမွေးရဆေးဝါးအမှုအပြင်လောက်ဝကဥပဒေတွေနဲ့ပါဖမ်းဆီးအရေးယူထားတယ်လို့ရဲဌာနကကိုကားပြီးသတင်းတွေကရေးသားကြပါတယ်။အလုတ်ကန်ရှားပါတဲ့အိန္ဒိယမစ္စရမ်မှာဒေသခံအများစုဟာအစိုးရအလုတ်နဲ့အစိုးရထောက်ပံ့ကြီးကိုမိခိုပြီးနေကြတာပါစီးပွားရေးဆိုင်ရာအလုတ်ကန်ခွင်လန်းတွေကိုဒေသခံတွေကပဲအဓိကလုတ်ကန်ဖို့ဆန္ဒရှိကြပါတယ်မစ္စရမ်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေဟာစစ်ဆောင်ကူညီရေးအဖွဲ့တွေရဲ့ထောက်ပံ့ငွေတွေနဲ့ရပ်တည်နေရတာဖြစ်ပြီးမလုံလောက်တဲ့အခါမှာတော့ဝင်ငွေရတဲ့အလုတ်ကိုလုတ်ကန်လာရပါတယ်မစ္စရီပြည်နယ်မှာအခုလိုမြန်မာဒုက္ခသည်တွေကိုစီးပွားရေးမလုပ်ဖို့ကန့်သတ်မယ်ဆိုရင်ဒုက္ခသည်တွေရဲ့ရပ်တည်ရေးအတွက်အခက်အခဲတွေကြုံရနိုင်တယ်လို့ချင်းအရက်ဖက်အဖွဲ့တာဝန်ခံကပြောပါတယ
်ဒီလိုမျိုးစီမင်းစီကံတတ်မှတ်ချက်တွေထုတ်ချင်အဖြစ်ကျွန်တော်တို့ရဲ့စပေးဆောင်သူတွေတော့ဟောဖက်မှာတော့ဆောက်ဝဲနေရတဲ့အတွက်လားလုံးလုံးချုံချုံနေဖို့ရအတွက်ဒါအခက်အခဲတွေရှိသွားနိုင်ပြီပေါ့နော်ဒီ refugee ဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့မှ NGO တွေတခြားဟိုပုံကူငီတဲ့အရာပေးတဲ့အရာကတော့စာဝတ်နေရအတွက်လုံးဝမလုံလောက်ဘူးသူတို့ကိုယ်တိုင်လုပ်ရတယ်သူတို့ကိုယ်တိုင်ရှာရတယ်ဆိုတော့ကျွန်တော်တို့အမျိုးတွေလည်းအများကြီးရှိတယ်အဲ့ခါကျသူတို့ဘလောက်ယုံကံပြီးတော့မှသူတို့အသက်ရှင်ဖို့ရအတွက်ယုံကံနေတယ်လေဆိုတာကိုကျွန်တော်တို့တွေ့ရတယ
်မစ္စရမ်ဘက်ကထုတ်ပြန်ချက်ဟာမြန်မာဒုက္ခသည်တွေရဲ့အခွင့်အရေးကိုကန့်သတ်တယ်လို့ဖြစ်နိုင်ပြီးခွဲခြားမှုလည်းပေါ်လာနိုင်တယ်လို့သူကပြောပါတယ်ဆီယာနာသိမ်းပြီးနောက်ပိုင်းမစ္စရမ်ပြည်နယ်ကိုရောက်လာသူတွေထဲမှာချင်းပြည်နယ်ထန်တလန်မြို့ကသူတွေအများဆုံးဖြစ်ပါတယ်။စေရေးပြည်ပခါကြောင့်ကုံတွေရေးလမ်းမဆက်တွေရေးတွေပြတ်တောက်ပြီးကျမ်းမာရေးဆောက်ရှောက်မှုအတွက်အနည်းဆက်ဆုံးအိန္ဒိယနိုင်ငံမစ္စရမ်ပြည်နယ်ကိုပဲအားကိုးရတဲ့အကြောင်းချင်းတိုင်းရင်းသားဒုက္ခသည်တဦးကပြောပါတယ
်။မစ္စရမ်ပြည်မှာရှိနေတဲ့ဒီလိုမျိုးတန်တဲ့ကျွန်တော်ချင်းလိုမျိုးတွေဖြစ်ကြတဲ့အခါမှာပေါ်ကဒီအိန္ဒိယတနင်္လာနေ့တွေရဲ့ဆီအားရှိတဲ့များလည်းဒီမစ္စရမ်ပြည်ရဲ့ကျွန်တော်ချက်အနေနဲ့တော့စင်နာတော့အားဖြင့်တမန်ရှင်ကဒီလူပေးစာတွေသဘောတော့ရှိတယ်ဒါနဲ့ဒီပဒီလမ်းကြောင်းပေါ်မှာတော့ဒီဆိုင်ပို့တော့ဒီဘက်ကလည်းဒီစိတ်တွန်းပို့ဆောင်ပြမှာတော့လက်ဆောင်ကြတယ်အဲ့လိုလည်းရှိတယ်ရှင
်မစ္စရမ်ပြည်နယ်ရောက်နေတဲ့မြန်မာဒုက္ခသည်အရေးအတွက်က9,000လောက်ရှိပြီးအဲ့ဒီအထက်မှာကျောင်းတက်နေတဲ့မြန်မာကလေးငယ်က2,500ကျော်ပါတယ်လို့အိန္ဒိယနိုင်ငံထုတ်သတင်းစာတွေကရေးပါတယ်မြန်မာဆစ်ဆောင်တွေအတွက်လျှက်စစ်အပါအဝင်ရေနဲ့အမျိုးသမီးအသုံးဆောင်ဆေးဝါးစားနပ်ရိက္ခာအတွက်မစ္စရမ်အစိုးရကအိန္ဒိယရူပီငွေ3,400နီးပါးကိုသုံးစွဲထားတယ်လို့လည်းအိန္ဒိယသတင်းစာတွေမှာရေးသားကြပါရခင်ဗျာ